ကချင်ပြည်နယ်တွင်တစ်ခိုးထုတ်မှုနှင့်နှိရှေထောင်နှင့်ကြားခံရတဲ့တရုတ်နိုင်ငံသားတစ်ခိုးခုတ်သူ155ဦးကိုတမရဦးသိန်းစင်ရဲ့လူငယ်ချမ်းသာခွင့်နဲ့ပြန်လွှတ်ပေးခဲ့တဲ့အပေါ်တရုတ်ဘက်ကအတိအမှတ်ပြုတဲ့အကြောင်းနဲ့ဒီလူတွေကိုပြန်လည်လွှဲပြောင်းပေးဖို့အတွက်တရုတ်အစိုးရကမြန်မာအာဏာပိုင်တို့နဲ့ဆက်သွယ်ဆောင်ရွက်ခဲ့တယ်လို့လည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟုန်လေးကနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြားသာပရင်းနဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရန်မာအနာဘိုင်တို့ဘက်ကတောက်ကြနေမှာတိခိုးခုတ်သူတွေကိုတရုတ်နိုင်ငံဘက်ပြန်လည်လွှဲပြောင်းပေးမယ်ဆိုတာကိုဂျာတာဘရီနီမနက်ကအကြောင်းကြားခဲ့တာလို့လည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုခဲ့ပါတယ်ရှင်